ရခိုင်ပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ကျေးရွာရာခင်းတွင်းကလူနေအိမ်တွေပေါ်မြန်မာစစ်တပ်ကလက်နက်ကြီးကြီးကြောက်ရောက်ခဲ့လို့လူတခုတည်းဆုံးပြီးတော့တဦးတန်ရခဲ့ပါတယ်တန်ရနဲ့ဆေးရုံတင်နေရသူအမျိုးသမီးကိုတော့တက်မတော်နဲ့အမ်းမြို့နယ်အုတ်ချုံရီမှုရုံကထောက်ပံ့ငွေလာပေးခဲ့ပြီးနောက်ထပ်ရည်ရည်ဆောင်ပေးတာမရှိသေးဘူးလို့လည်းအခွင့်အရေးလျှာမှုအဖွဲ့တစ်ခုကပြောပါတယ်ဒီကြောင့်မတ်တင်ဂီထိုက်စူးစီးတင်ပြပါလိမ့်မယ်
ရခိုင်ပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ကျေးရွာနဲ့၃မိုင်လောက်ဝေးတဲ့ရာကင်းအတွင်းကလူနေအိမ်နှလုံးပေါ်ကိုတကြမ်းမတိုင်ခင်တရက်အလိုဧပြီလ၁၂ရက်နေ့ညနေပိုင်းကလက်နက်ကြီးကြီးကြားရောက်ခဲ့တာကြောင့်အသက်88နှစ်အရွယ်ဒေါ်ပဒွန်သေဆုံးခဲ့ပြီးတမီးဖြစ်သူအသက်40အရွယ်ဒေါ်မကျန်ခေါ်ဒေါ်ပါမေကတော့ဒဏ်ရာရခဲ့ပါတယ်ပြစ်ခတ်ခံရမှုအတွင်မိခင်ဖြစ်သူသေဆုံးခဲ့ရပြီးကိုယ်တိုင်ဒဏ်ရာနဲ့အမျိုးနယ်ဆေးရုံမှာဆေးကုသနေရတဲ့ဒေါ်မကျန်ထံကိုမြန်မာစစ်တပ်နဲ့အနာပိုင်တွေဘက်ကငွေတသိန်းခွဲလာပေးခဲ့တယ်လို့လဲရှင်လူခွင့်ရအဖွဲ့ရဲ့ပြောခွင့်ရဆလိုက်လျံကပြောပါတယ
်ဆုံးသွားတဲ့လူဟာအသက်88ဒေါ်ပန်တော့ပြီးတော့ဒဏ်ရာရတဲ့လူဟာအသက်40ဒေါ်ပန်မိုင်လက်နက်ကြီးနဲ့ပြစ်ခံရတယ်လို့ကျွန်တော်တင်ပြထားပါတယ်အဒီဆုံးသွားတဲ့အဖွဲ့ကြီးတယောက်ရဲ့ပြောဒဏ်ရာရတဲ့သူရဲ့တနည်းပေါ့နော်ဒီသက်40ရှိတယ်ဆိုတော့အခုကသူကဆေးရုံမှာတမလို့ဖက်နေဒီရုပ်ချင်းပေးထားတာတသိန်းဘယ်မှာဝင်နေပေါ့နော်အထွေအုပ်ရုံးကဒီဘယ်မှာဝင်ငါးပေါင်းသွားပေးတာရှိတယ်ပြီးတော့ဒီဆေးရုံမှာဖုန်းကြီးတစ်ပါးကရခိုင်လူပြောတဲ့ဖုန်းကြီးတစ်ပါးသူဖက်လေးသိန်းဒီဆေးရုံဆေးကုသအဖို့အတွက်လာပေးတဲ့တဲ့
နည်းနည်းကြီးကြီးထိမှန်မှုကြောင့်ဒဏ်ရာရခဲ့တဲ့ဒေါ်မကျန်ကိုအမ်းမြွနယ်လူမှုကူညီရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးစင်ဦးတေဇနီယာကငွေချက်၄ဒိန်သွားရောက်လှူဒန်းပေးအပ်ခဲ့တဲ့ဗီဒီယိုကိုလည်းအမ်းမြွနယ်လူမှုကူညီရေးအဖွဲ့နဲ့ဦးစင်ဦးတေဇနီယာတို့ရဲ့လူမှုကွန်ရက် Facebook မှာတွေ့ရပါတယ်။အင်ဘော်ကိုလက်နေကြီးကြီးကြားရောက်ခဲ့တာလို့လည်းဒဏ်ရာရထားတဲ့ဒေါ်မကျန်ကအဲ့ဒီဗီဒီယိုထဲမှာပြောဆိုထားပါတယ်။စေယုံကလေးမောင်မှာတွေ့ရတဲ့ဒေါ်မကျန်ကတော့လက်နှစ်ဖက်စလုံးမှာဒဏ်ရာရထားတာကိုတွေ့ရပါတယ်။အခင်းဖြစ်ပြီးနောက်နေ့တကြံအကျိုးနေ့ဖြစ်တဲ့ဧပြီလ23ရက်နေ့မှာတော့တက်မတော်အဖွဲ့ဝင်တချို့လက်နက်ကြီးကြီးကြားရောက်ခဲ့တဲ့အင်ဂိုလာပြီးအမြောက်ဆန်အခွန်တချို့ကိုသိမ်းသွားတယ်လို့လဲဒေတာရင်းသတင်းရှိမြစ်ကိုကိုးကားပြီးချင်းလူခွင့်ရေးအဖွဲ့ကကြီးညာချက်မှာထုတ်ပြန်ထားပါတယ်။လက်နက်ကြီးနဲ့ပြစ်ခတ်ရတဲ့အကြောင်းရင်းနောက်ဘ ᱹ လက်ချက်ဖြစ်တယ်ဆိုတာကိုတော့အစိုးရဘက်ကထုတ်ပြန်ထားတာမတွေ့ရသေးသလိုဘာကြောင့်ပြစ်ခတ်ရတယ်လဲဆိုတာကိုလည်းမသိရပါဘူးချင်းလို့ခွင့်ရအဖွဲ့ကပြောခွင့်ရဆလိုင်းလျံကတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးအခုလို့ပြောပါတယ
်အဲ့ဒီနေရာမှာစစ်တပ်ကအယောက်20လောက်ကိုတွေ့တယ်တဲ့အဲ့ဒါကြောင့်အဝဲနဲ့ဆန်းပြစ်တာဖြစ်တယ်လို့သူတို့ပြောတာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ဒီဟာကိုပေးရတဲ့နေမှာကျွန်တော် confirm လုပ်လို့မရဘူးကျွန်တော်တို့ confirm လုပ်လို့ရတာဒီလက်နဲ့ကြီးနဲ့တစ်ခါရတယ်လက်နဲ့ကြီးသုံးချိန်သုံးခုလောက်ဖြစ်တယ်ပေါ့နော်သုံးခါလောက်ဖြစ်တယ်ပေါ့နော်အမှဒီတိုင်းရရတော့တဲ့ဒီကြောင်နဲ့ပြတော့တဲ့လူကြောက်ရှိတယ်ဆိုတော့ကျွန်တော်တို့ဒီဥဒပုံနဲ့ကျွန်တော် confirm ရတာဖြစ်တယ်
ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကိုင်တပ် AA နဲ့တပ်မတော်တို့ကြားဒီလပိုင်းတွေအတွင်တိုက်ပွဲတွေပြင်းထန်နေပြီးတချို့တိုက်ခိုက်မှုတွေမှာတော့တပ်မတော်ဘက်ကတစ်ဖက်သက်ပြစ်ခတ်တာဆိုတဲ့ပြောဆိုချက်တွေရှိနေပါတယ် AA ရခိုင်လက်နက်ကိုင်တပ်ဖက်ကတော့ရဲစခန်းတွေအပါအဝင်လုံခြုံရေးကင်းစခန်းတွေကိုရှောင်တခင်ဝင်ရောက်တိုက်ခိုက်မှုတွေရှိနေသလိုတပ်မတော်ဘက်ကတံပြန်တိုက်ခိုက်တာတွေလည်းရှိနေပါတယ်ရှင်